မြန်မာနိုင်ငံကအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုသူတို့သမီးတွေအဖြစ်နဲ့အိန္ဒိယတရုတ်နိုင်ငံတွေကိုလူကုန်ကူးခံရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့မီးမောင်းထိုးပြတဲ့အစီရင်ခံစာတစ်စောင်ကိုနိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ထုတ်ပြန်လိုက်ပါတယ်။အထူးသဖြင့်ကချင်နဲ့စန်းတီမြောက်ပိုင်းကအမျိုးသမီးတွေလူကုန်ကူးခံရတဲ့အခြေအနေတွေဟာစိုးရိမ်စရာဖြစ်နေပြီးနိုင်ငံအစိုးရတွေအနေနဲ့ဒီလိုလူကုန်ကူးမှုတွေကိုရပ်တန့်ဖို့ပြက်ကွက်နေတယ်လို့ HRW ကထောက်ပြထားပါတယ်။ဒီနေ့အစီရင်ခံစာမိတ်ဆက်ပွဲကိုကိုရင်သွားရောက်သတင်းယူခဲ့တဲ့ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပြည်ပခါတွေလောက်ကိုင်ခွင်လန်းရှာပါမှုတွေကြောင့်အိန္ဒိယနိုင်ငံတွေကိုအလုသွားလုပ်ဖို့ကြိုးစားကြရတဲ့သူတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေဟာလူကုန်ကူးမှုရဲ့တားကောင်ဖြစ်ကြရတယ်လို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အစိုးရကစားရေးသားပြုစုသူဟီတာဘာကပြောပါတယ်။ကချင်နယ်ရှမ်းနောက်ပိုင်းကမျိုးသမီးတွေနဲ့ကလေးငယ်တွေဟာလင်းမိုင်းဆိုင်ရာကျေးကျွနေဖြစ်ရောင်းစားခံရတဲ့အခြေအနေတွေကို၃နှစ်လောက်အချိန်ယူပြီးအစိုးရကစားရေးသားခဲ့တာပါ။ဒီဒေတာတွေမှာဘလို့ချင်းဒီမျိုးနဲ့မျိုးသမီးတွေနဲ့ကလေးငယ်တွေရောင်းစားခံရတဲ့အခြေအနေစိုးစိုးရွားရွားကြုံနေရတာလဲဆိုတာကိုသူကအခုလိုရှင်းပြပါတယ
် So part of the problem is definitely that law enforcement both in Myanmar and China
ဒီကိစ္စရဲ့တစ်သိက္ခာပိုင်းကတရုတ်နဲ့မြန်မာနှစ်နိုင်ငံစလုံးမှာဒီကိစ္စကိုအလေးလက်ထားပြီးတော့ရေးယူကံကြွယ်ဆောင်ရွက်မှုမရှိတဲ့ကိစ္စပါဒါပြင်ဒီလူကုန်ကူးမှုတွေကိုဖြစ်စေတဲ့အဓိကအကြောင်းရင်းနှစ်ချက်ရှိနေပါတယ်အချက်ကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာစစ်ပွဲတွေနဲ့အိုးအိမ်ဆုတ်ခွာခတ်ပြီးနေကြတဲ့အခြေအနေတွေကြောင့်လူတွေအတိတ်ဒုက္ခရောက်နေကြရတဲ့ကိစ္စပါနောက်တစ်ချက်ကတော့တရုတ်နိုင်ငံမှာကြားမအရေးအတွက်မညီညာတဲ့အချက်ပါတရုတ်နိုင်ငံမှာအမျိုးသားတွေကအမျိုးသမီးတွေထက်တန်း30ကျော်40လောက်ကိုပိုများနေတော့အဲ့ဒါကဒီသရိုးသမီးရှာဖို့ခက်လာတဲ့အခြေအနေဖြစ်နေတာကြောင့်ပါပဲ
မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမရောလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားမပါဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကချင်နဲ့ရှမ်းမြောက်ပိုင်းဒေသတွေမှာစပေးတင်းဆောင်ရသူကထောင်ပေါင်းချီရှိနေပြီးအဲ့ဒီလိုစစ်ဆောင်စကားနေမှာရှိတဲ့အမျိုးသမီးနဲ့ကလေးငယ်တွေဟာလူကုန်ကူးမှုတားကောင်ဖြစ်ဖို့လွယ်ကူလေးရှိကြတာပါဒီပြဿနာတွေခြေခြေပြန့်ပြန့်ရှိနေပေမဲ့လို့လူတွေရဲ့စိတ်ဝင်စားစောင့်ကြည့်မှုကတော့နေပါလွန်းတယ်လို့ဟီတာဘာကပြောပါတယ်
So I think that it's important to highlight this issue.
ဒီကိစ္စကိုမိမောင်းဖော်ပြဖို့အင်မတန်အရေးကြီးတယ်လို့ထင်ပါတယ်။စစ်စစ်နှစ်တိုင်းမျိုးသမီးတွေညာနဲ့ချီလူကုန်ကူးခံရပြီးအမျိုးသမီးနဲ့မိန်းကလေးတွေစိုးစိုးဝါဒုက္ခခံစားနေကြတာပါ။ဒါမဲ့လို့ဒီကိစ္စကိုလူတွေကောင်းကောင်းမသိကြဘူးလို့စိတ်ဝင်စားမှုလည်းသိပြီးတော့မရှိကြပါဘူ
း။အိန္ဒိယတရုတ်နိုင်ငံတွေကိုဇနီးမယားတွေအဖြစ်အလုံးမတူပဲရောင်းစားခံရသူတွေအရေးအတွက်ကိုတိတိကျကျမသိနိုင်ပေမဲ့လို့ဒီပြဿနာခြေခြေပြန့်ပြန့်ဖြစ်နေရဆိုတာကိုတော့သူတို့ရဲ့လေးလာသိရှိချက်အရအခိုင်အမာပြောနိုင်တယ်လို့လည်းဟီတာဘာကပြောပါတယ်။မြန်မာနိုင်ငံကအမျိုးသမီးတွေဟာတရုတ်မျိုးသားတွေအတွက်ကလေးမွေးဖွားပေးဖို့အသုံးချခံရကြောင်းဒီအချိန်လေးတွေကနေလွတ်မြောက်လာတဲ့မျိုးသမီးတွေရှိတယ်လို့နေရမပြန်နိုင်တဲ့မျိုးသမီးတွေရှိနေတဲ့အကြောင်းတချို့ကတော့ဆယ်စုနှစ်တခုနေပါလောက်လင်းမိုင်းဆိုင်ရာကြုံပြုခံရတယ်ဆိုတာကိုဒီအစိုးရခန်းစာမှာမီးမောင်းထုတ်ပြထားပါတယ်။ပြန်လည်လွတ်မြောက်လာသူတွေဆိုရင်လည်းသူတို့ကြုံရတဲ့အချိန်လေးတွေကြောင့်လူမှုအတိုင်းဝိုင်းထဲမှာအထင်သေးခံရတာတွေမျက်ကွယ်ပြုခံရတာတွေကြောင့်ပြန်လည်ဝန်ဆက်နိုင်ဖို့ဆိုတာအခက်အခဲတွေများပြားကြုံရတယ်ဆိုတာကိုလည်းသမင်းသာတရားကျော်ပါတဲ့ HRW ရဲ့ဒီနေ့အစီအစဉ်ကမှထောက်ပြထားပါတယ်။တရုတ်ရဲ့ကလေးတယောက်မူပါဒကြောင့်မြန်မာနိုင်ငံအပါအဝင်အင်ဂျင်နီယာနိုင်ငံတွေမှာရှိတဲ့အမျိုးသမီးတွေကလည်းတရုတ်နိုင်ငံသားတွေရဲ့ဇနီးမယားတွေဖြစ်နေရောင်းစားခံရတဲ့ဖြစ်ရည်ကြီးကြီးပြန့်ပြန့်ရှိနေတယ်လို့ HRW ရဲ့အမျိုးသမီးအခွင့်အရေးဆိုင်ရာယာယီပူးတွဲညွှန်ကြားမှုဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ကသာကိုရေးသားသူလည်းဖြစ်တဲ့ဟီတာဘာကပြောဆိုသွားပါတယ်။